ရခိုင်ပြည်နယ်မှာအနိုင်ကျင့်နှောက်ယှက်နေသူတွေအနေနဲ့ဗုဒ္ဓမြတ်စွာဘုရားရဲ့စာနာကူညီမှုလမ်းစဉ်ကိုအောက်မေ့တရားဖို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖုန်တော်ကြီးဒလိုင်းလာမကတိုက်တွန်းလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံရုံးပုဂ္ဂိုလ်ရဲ့ဒုဝင်ကြီးဦးခင်မောင်တင်တဲ့အတူဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ကလည်းရခိုင်ပြည်နယ်ကိုရောက်ရှိနေပြီးတော့နှစ်ဖက်အတိုင်းဝိုင်းရဲ့သဘောထားအမြင်တွေကိုတွေ့ဆုံမေးမြန်းဆွေးနွေးနေပါတယ်။အကြောင်းစုံကိုဆက်ပြီးတော့နားဆင်ပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘေးလူရထွက်ပြေးလာကြတဲ့ရခိုင်နဲ့အခြားတိုင်းရင်းသားတွေအပါအဝင်ဟိန္ဒူဒုက္ခသည်အရေးအတွက်3000နီးပါးရှိနေကြောင်းမြန်မာအစိုးရကထုတ်ပြန်ထားပါတယ်။တကြောပြန်ဖြစ်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လုံခြုံရေးတပ်တွေဘက်ကအပြင်းထန်ပြန်လည်နှိမ်နင်းနေတဲ့နယ်မြေရှင်းလင်းရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်အရေးအတွက်ဟာနှစ်ပတ်အတွင်း23000ကျော်ရှိသွားပြီလို့ကုလသမဂ္ဂကမနေ့ကတရားဝင်ထုတ်ပြန်ထားပါတယ်။အခုလိုမွတ်စလင်ဒုက္ခသည်တွေအများအပြားနေဆက်ဘက်ကိုထွက်ပြေးခိုလုံနေရတဲ့ဆိုတဲ့နိုင်ငံတကာသတင်းတွေကိုတွေ့မြင်ကြားသိရပြီးတဲ့နောက်သူ့အနေနဲ့အခြေအနေတွေကိုအလွန်စိတ်မကောင်းဖြစ်ရကြောင်းအိန္ဒိယမြောက်ပိုင်းကန်ဂရာဟိလ်မြို့လေးစိတ်ကိုရောက်ရှိလာတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖုန်းတော်ကြီးဒလိုင်းလာမာကသတင်းတောက်တွေကိုအခုလိုပြောပါတယ
် Those people you see who sort of harassing some Muslim then they should rememberဗုဒ္ဓ
မွတ်စလင်တွေကိုအနိုင်ကျင့်နှောက်ယှက်နေတဲ့လူတွေအနေနဲ့ဗုဒ္ဓဘုရားကိုသတိရသင့်ပါတယ်ဒီလိုခြေနေမျိုးမှာဗုဒ္ဓအနေနဲ့ဒီသနာစရာကောင်းတဲ့မွတ်စလင်တွေကိုအကူအညီပေးမှတေးကြပါတယ်ဒီခြေနေနဲ့ပတ်သက်ပြီးတော့တိတ်ကိုစိတ်မကောင်းဖြစ်မိပါတယ
်ဒီတော်တွင်စက်တင်ဘာလ9ရက်နေ့ကရခိုင်ပြည်နယ်ကိုစတင်ရောက်ရှိလာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးဒုတိယဝန်ကြီးဦးခင်မောင်တင်တဲ့အတူလိုက်ပါလာတဲ့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့ခေါင်းဆောင်တွေဟာနှစ်ဖက်အတိုင်းဝိုင်းကြားတွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေရမှာမနေ့တောက်ကြနေ့ကစစ်တွေမြို့မှာဒေသခံလူထုနဲ့ဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်။ရခိုင်ပြည်နယ်မှာနေထိုင်ကြီးပြင်းလာတဲ့နှစ်ပေါင်း60အတွင်းအခုလိုမျိုးကြီးမားတဲ့ပဋိပက္ခမျိုးမကြုံတွေ့ခဲ့ရဘူးလို့ဆိုတဲ့အောင်မင်္ဂလာမွတ်စလင်ရက်ွက်ကဦးအောင်ဝင်းကတော့အခုလိုဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ကြီးရဲ့ကြိုးပမ်းမှုတွေကိုယုံကြည်မှုရှိပေမဲ့လက်တွေ့အခြေအနေမှာဖြေရှင်းလို့ရနိုင်အောင်မှာမဟုတ်ဘူးလို့မြင်ကြောင်းအခုလိုပြောပါတယ်
။ကျွန်တော်တို့အောင်မင်္ဂလာမှာဤတွေ့တော်ဘူးတော့မဆွေးနွေးလိုက်ရဘူးခင်ဗျာ။ဒီနေ့မှမှကျွန်တော်တို့ Islam ဘာသာဝင်တွေမှာနေထူးနေမြဲဆိုလို့ဘာသာမှာနှခုနေရပေးရှိတာတခုကတော့ဒီ Spirit ခေါ်တဲ့ ET ရဲ့နောက်တစ်ခုကဒီ Vakri ET ရဲ့ဒီနှခုပေးရှိတာအဲ့ဒါကြောင့်ကျွန်တော်ကတော့ဒီဘာသာပေါင်းစုံချစ်ချင်းဆိုတာလည်းလောလောဆယ်ချိန်လေးမှာမထင်နိုင်သေးဘူးလို့ကျွန်တော်ထင်တယ်
စတင်ပါလ9ရက်နေ့ကရသိတောင်မြို့ကိုရောက်ရှိချိန်မှာလဲရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူအပါအဝင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးဒုတိယဝန်ကြီးဦးခင်မောင်တင်တဲ့အတူလိုက်ပါလာတဲ့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့ခေါင်းဆောင်တွေကိုဒေသခံရခိုင်လူမျိုးတွေကပြင်းပြထန်ထန်ဆန္ဒပြခဲ့ကြပါတယ်သူတို့ဆန္ဒပြရတဲ့အကြောင်းရင်းကိုဘူးတိထောင်မှနေထိုင်တဲ့ဦးထွန်းအောင်သိန်းကအခုလိုပြောပြပါတယ
်ဒီဖြစ်စဉ်ကကျွန်တော်တို့ဘာသာရေးဖြစ်တဲ့ဖြစ်စဉ်မဟုတ်ဘူးလူမျိုးရေးဖြစ်တဲ့ဖြစ်စဉ်မဟုတ်ဘူးဦးချင်းရဲ့ဖြစ်စဉ်ကနေနေလူအကျင့်ဖက်တဲ့ဖြစ်စဉ်ဖြစ်တဲ့အကြောင်းနေနေလူအကျင့်ဖက်မှုကိုရောကြတော်စီကိုအတွက်ကိုဘာသာရေးဖက်ကိုပြောင်းလာရဲဆိုပြီးတော့ပြည်သူတို့ကအဲ့ဒီလိုအဲယူဆနေတဲ့အကြောင်းအဲ့ဒီဆင်နာပြောင်းဖြစ်ပေါ်တာလို့အဲ့လိုပဲသိရပါတယ်က
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေမှန်တွေဘာသာပေါင်းစုံအဖွဲ့သိရှိဖို့နဲ့ပြည်ရင်းပြည်ပမှာဒီဖြစ်စဉ်တွေကိုကြဲကြဲပြန့်ပြန့်သိရှိအောင်ဆောင်ရွက်နိုင်ဖို့အခုလိုလာရောက်တာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးဒုဝန်ကြီးဦးခင်မောင်တင်ကဒေသခံတွေနဲ့တွေ့ဆုံရမှာပြောကြားခဲ့ပါတယ်ရှင်